ရွေးကောက်ပွဲတွေကျင်းပပြီးစီးသွားပြီးမြေနိုင်ငံရေးအခြေအနေရှုပ်ထွေးနေစေဖြစ်ပါတယ်။ထိုင်းနိုင်ငံမှာအစိုးရတရက်ထွက်ပေါ်လာတဲ့အခါမှာအိန္ဒိချင်းမြန်မာနိုင်ငံနဲ့ဆက်ဆံရေးပေါ်ဘလို့ရိုက်ခတ်မှုတွေရှိလာနိုင်တယ်လဲဆိုတာတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ထိုင်းနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့ဘယ်နိုင်ငံရေးပါတီကမှအပြတ်အသတ်အနိုင်ရတဲ့လက္ခဏာမတွေ့ရတဲ့အတွက်ညွန်ပေါင်းအစိုးရတရက်ဖွဲ့စည်းရမယ့်အလားအလာတွေရှိနေပါတယ်။ထိုင်းစစ်တပ်အကြီးအကဲလက်ရှိဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့ဆက်ဆက်ရေးပြည့်ပြစ်နေတဲ့မြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံအစိုးရတစ်တရက်တက်လာတဲ့အခါမှာအပြောင်းလဲတွေဖြစ်လာမလားဆိုပြီးအများကအာရုံစိုက်စောင့်ကြည့်နေတယ်လို့လည်းထိုင်းမြန်မာရေးကဲခတ်ဦးအောင်သူငင်းကပြောပါတယ
်ကျွန်တော်တို့မြန်မာနဲ့ထိုင်းစစ်တပ်ရောအစိုးရရောဆက်ဆံရေးကတော့အချင်းချင်းပြပါလေခင်ဗျာအထူးသဖြင့်တော့ဒီကျွန်တော်တို့စာကွယ်ရေးဦးစီးချုပ်ပေါ့နော်ဗိုလ်ချုပ်ကူကြီးနေအောင်လာရုံနဲ့ထိုင်းကဟိုဘရေပြည့်စည်ရနေပြီးတော့ခေါ်ပြီးတော့ရှုပ်ပြတာတွေရှိပါတယ်။သလုံးကလည်းဒီခြားရဲ့တာကွေယူစီကျုံစစ်ကိုကျွန်တော်တို့ဒီကြာချုပ်ကနေပြီးတော့ခေါ်ပြီးတော့ရှုပ်ပြတဲ့ကိစ္စတွေရှိတော့ဟိုတက်မတော်ချင်းဆက်ဆံရေးကပြည်လည်မှုရှိပါတယ်။နောက်တစ်ခါကျတော့အစိုးရချင်းဆက်ဆံရေးမှာလည်းကျွန်တော်ထင်တယ်ချူးချူးချာချာတော့ကြောင်းလဲသွားစရာမရှိဘူးလို့ထင်ပါတယ်။ဒါနဲ့တခုပဲရှိပါတယ်။ဆိုတော့အဲ့တော့ Time မှလည်းပြောနေဆိုနေတာကတော့အခုလက်ရှိအစိုးရဖွဲ့ဖို့ကလေကဲဒီနေနဲ့နည်းနည်းကြာမဲ့အနေထားရှိနိုင်တယ်ပေါ့နော်။ဆိုတော့ဒီနေထားမှာဘယ်သူဆိုးရဖြစ်လာမလဲ။ဘာတွေဆက်လုပ်ကြမလဲဆိုတဲ့အပိုင်းမှာဟိုကြံတဲ့တစ်ဖက်ကကြတော့မသိနိုင်ဘူးဆိုတဲ့အနေထားပါ။အဲ့တော့ Time မှာလည်းပြောနေဆိုနေတာကဒီအဆိုးရဖြစ်တာဘယ်သူတွေဖြစ်လာမလဲလို့မသိဘဲနဲ့ကြာနေတဲ့အနေထားပေါ့နော်။ဒီအနေထားဆိုရင်စီးပွားရေးနည်းနည်းနှောက်နှေးနိုင်တယ်။စီးပွားရေးသမားတွေလည်းဘယ်လိုဆုံးဖြတ်မှမသိဘူး။ရင်းနှီးမြှုပ်နှံမှုတွေလည်းနှောက်နှေးနိုင်တယ်ဆိုတော့ဒီလိုဝေဖန်ချက်မျိုးတော့ရှိပါတယ်။
2021ခုနှစ်နောက်ပိုင်းပထမဦးဆုံးကြိမ်ကျင်းပတဲ့ထိုင်းနိုင်ငံရဲ့ရွေးကောက်ပွဲမှာမျက်မျက်တက်တာအခြေအနေမျိုးတွေမရှိခဲ့ဘူးဆိုပြီးရွေးကောက်ပွဲလေ့လာနေတဲ့ဒေတာတွေအဖွဲ့တစ်ဖွဲ့ကလည်းဝေဖန်ထားပါတယ်။ထိုင်းနိုင်ငံကရွေးကောက်ပွဲမှာရလဒ်တွေဘလို့ပဲထွက်ထွက်ထိုင်းနိုင်ငံတွင်နိုင်ငံရေးတင်းမာမှုတွေကဖြည့်ရှင်းနိုင်မဲ့အခြေအနေမရှိဘူးလို့လည်းအမေရိကန်အခြေစိုက်နိုင်ငံခြားဆက်ဆံရေးရာကောင်စီကလည်းမကြသေးခင်ကပဲပြောဆိုထားတာပါ။နိုင်ငံရေးအကဲခတ်ဦးအောင်သူငင်းကတော့ထိုင်းနိုင်ငံရေးပြဿနာတွေဟာပြည်ပြည်လည်လည်နဲ့ဆုံးတက်လိုက်မယ်လို့သုံးသပ်ပါတယ
်ရွေးကောက်ပွဲပြီးတဲ့နောက်ပေါ့နော်ကျွန်တော်ချေချောနောက်ဆုတ်ပြီးတော့မှအခုပါခွန်လဲသူတို့ရွေးကောက်ပွဲနောက်ဆုတ်ရလဒ်တွေထုတ်ပြန်ကြေညာမယ်ဆိုတော့ဟိုတန်လျာဖြစ်နေတဲ့အကြောင်းဖြစ်လာတာပေါ့တော့အဲ့ဒီမတိုင်ခင်ကလည်းဒီရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်လို့ဝေဖန်မှုတွေရှိပါတယ်တော့သူတို့ကနိုင်ငံတကာလေးလံမှုတွေကိုခွင့်မပြုဘူးဆိုတော့အဆာမျိုးတွေလည်းငကူကရှိတယ်နောက်ဒီရွေးကောက်ပွဲကော်မရှင်ကဟိုဘလောက်သမာသမတ်ကြမလဲပေါ့နော်ဒါတိကျဆိုင်နဲ့လည်းပတ်သက်လို့ပြောရတဲ့ကိစ္စတွေတော်တော်ရှိတာ။ဒါတခုကတော့ဟိုဘာပဲဖြစ်ဖြစ်ဟိုကျွန်တော်ထင်တယ်ဟိုအေးချမ်းချမ်းနဲ့တော့ဒီကြေညာတွေသူတို့ရှင်းသွားလို့ရမယ်တော့ထင်ပါတယ်ခင်ဗျာ။
ထိုင်းဝန်ကြီးချုပ်ကတော့အစိုးရသစ်ဖွဲ့စည်းတဲ့လုပ်ငန်းစဉ်မှာပါဝင်မှာမဟုတ်ကြောင်းအစိုးရသစ်ပေါ်ပေါက်တဲ့အထီးဝန်ကြီးချုပ်အဖြစ်တာဝန်ယူမှာဖြစ်ကြောင်းဒီကနေ့ပဲကြေညာခဲ့တာပါထိုင်းစစ်တပ်နဲ့ဆက်ဆက်တဲ့ Plan Project ပါတီကတော့ဝန်ကြီးချုပ်ကိုသူတို့အစိုးရဖွဲ့တဲ့အခါမှာဝန်ကြီးချုပ်အဖြစ်အမည်စရင်တင်ထားတာဖြစ်ပြီးတော့အစိုးရဖွဲ့နိုင်ရေးအတွက်အောက်လွှတ်တော်အမှတ်နေရာ900မှ250နေရာရဖို့ခန့်မှန်းထားကြောင်းပြောဆိုထားပါတယ်